မင်းကံပြည်တော်စုမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်တခြားပြစ်မှုတချို့ကြောင့်ထောင်ချခဲ့မှုတွေနေထိုင်ခွင့်ရဖို့ကြိုးစားနေသူမြန်မာနိုင်ငံသား28ဦးဒီသတင်းပတ်အတွင်းမှာမြန်မာနိုင်ငံကိုပြန်ပို့ခံလိုက်ရပါတယ်မြန်မာနိုင်ငံသားတွေကိုနေရပြန်ပို့ရေးမှာတော့အမေရိကန်နိုင်ငံဘက်ကနေပြီးတော့မြန်မာနိုင်ငံအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အကြောင်းပြချက်နဲ့ဗီဇာကန့်သတ်ချက်တွေချမှတ်ပြီးတလအကျော်မှာပဲအခုလိုမျိုးမြန်မာနိုင်ငံသားတွေပြန်ရောက်လာတာဖြစ်ပါတယ်ကိုသိန်းထိုင်ဦးကအပြည့်အစုံပြောပြပေးပါဦးရှင်
အော်လာ22ရက်နေ့ကပဲအမေရိကန်ပြည်ထောင်စုကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား28ယောက်ရန်ကုန်ပြန်ရောက်လာပြီးဒါပထမဆုံးအကြိမ်မြန်မာနိုင်ငံသားအရေအတွက်အများဆုံးပြန်ပို့ခံရတာလို့သတ်မှတ်နိုင်ပါပဲ။အဲ့ဒီ20ကျော်ထဲမှာချင်းတိုင်းရင်းသား9ယောက်ပါဝင်တဲ့အကြောင်းဟာခါလူမှုရေးအသင်းကဘာသာရေးဆရာသောမတ်စ်တမ်ကပ်က VOA ကိုပြောပါတယ
်။ကျွန်တော်တွားချူရယ်ဟုတ်တယ်။ချင်းလူတွေထဲမှာတော့သူတို့အမိသားစုကပဲလာကြူကြတယ်ကျတော့အဲလေးစိတ်မှာကျတော့တွေ့တာနဲ့တစ်ခါတည်းကျတော့အာမိသားစုရှင်မှာပို့လိုက်တယ်လို့ချင်းအဖြစ်နဲ့အဲကျတော့ပြောတာကတော့ချင်းတိုင်းတာ9ယောက်ဖြစ်တယ်တခြားတိုင်းတာလို့ပြောမလားဗမာလူမြန်မာလူပဲကျတော့ပြောရတယ်အယောက်20ကတော့ဗမာလူဖြစ်တယ်မြန်မာလူဖြစ်တယ်လို့ကျတော့ပြောတယ်ကျတော့ဆွေမျိုးမိသားစုအတိုင်းဝင်ရပဲအာကြူကြတယ်
ချင်းပြည်နယ်စီပင်သာရေးလျှက်စစ်နဲ့စစ်မှုလက်မှုဝန်ကြီးဟောင်းစလိုက်အိုက်ဇက်ကင်ကတော့လက်ရှိသမ္မတဒေါ်နယ်ဖရန့်ဆိုရီယာရဲ့တရားပေါ်ဝင်ရောက်သူတွေပေါ်ထားတဲ့မူဝါဒအရအခုလိုချင်းတိုင်းသားတွေပြန်ဖို့ခံရတာဖြစ်တဲ့အကြောင်းပြောရင်ကိုရှင်းပြပါမယ
်။သူတို့အင်ဒွင်းချမ်းဖတ်မှုကတော့ domestic violence တွေသူတို့လုပ်ကြတယ်အဲအကြောင်းသူတို့ဖန်ခံရတယ်။အဲအကြောင်းသူတို့ပြန်ဖို့ခံရတယ်လို့တော့ပြောတာလေ။ဟောတကယ်တကယ်တော့ဒါကသူတို့အမေရိကန်မှာရောက်တယ်အမေရိကန်ရောက်ပြီးတော့သူတို့အမေရိကန်နိုင်ငံရဲ့တော့အရဟိုသူတို့စစ်ဆေးပြီးတော့အေးအေးယူခံရတယ်ပေါ့နော်အေးအေးယူခံတဲ့ခါကျတော့ Baby Trump ရဲ့ policy ကအဲ့ဒီလူတွေပြန်ပို့တယ်အဲ့တော့သိတာတော့ဟိုပေါ့ဒါကတော့အမေရိကန်နိုင်ငံသားဖြစ်သွားတာမဟုတ်ဘူးသူကအမေရိကန်နိုင်ငံမှာရောက်နေတော့မရှိသေးတယ် refugee အနေနဲ့ရောက်တော့မရှိသေးတယ်အဲ့တော့အမေရိကန်နိုင်ငံမှာရောက်နေတဲ့ refugee တွေအနေနဲ့သူတို့ English ချမ်းဖတ်မှုတို့နော်ဟိုအခြားသောဟိုဟိုပြမကျူတော်နာသူရှိတဲ့ခါကျတော့သူတို့အတိုင်ခံရတယ်အတိုင်ခံတော့သူတို့ခံခံရမယ်ပေါ့နော်အဲ့ဒီခါကျတော့လက်ရှိ Trump ရဲ့ policy ကအဲ့ဒီ refugee တွေကိုမြန်မာနိုင်ငံမှမဟုတ်ဘူးအဲ့ဒီ refugee တွေကိုသူတို့ကအဲ့လိုမျိုးဟိုထောင်ကျတယ်ဆိုလို့ရှိရင်သူပြန်ပို့ရရှိတယ
်သူပြန်ပို့ခံရတဲ့မြန်မာနိုင်ငံသား20ကျော်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒေဝင်ကြေညာချက်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးအမေရိကန်နိုင်ငံသားမဟုတ်တဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ပြမှုကျူးလွန်တဲ့မြန်မာနိုင်ငံသားတွေကိုပြန်ပို့ရမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့အရေးယူပိတ်ဆို့မှုတွေကိုလည်းမြန်မာနိုင်ငံဘက်အမေရိကန်ပြည်ထောင်စုဘက်ကချမှတ်ခဲ့ပါတယ်။မြန်မာအစိုးရရဲ့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရင်အားဝန်ကြီးဌာနကြည်ထရေးဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကလည်းဝန်ကြီးအဆင့်အထိရာရှိကြီးတွေနောက်သူတို့မိသားစုဝင်တွေကိုပြည်ဝင်ခွင့်ပိတ်ပင်တန်ခတ်တဲ့အကြောင်းဇူလိုင်လစောပိုင်းမှာအမေရိကန်ပြည်ထောင်စုဘက်ကကြေညာခဲ့တာပါ။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံဆရာမြန်မာတမ်မက်ကြီးကတော့အမေရိကန်ပြည်ထောင်စုဘက်က31ယောက်ပြန်ပို့စီရင်ပေးသွင်းထားပြီးအယောက်30ကိုပြန်လည်လက်ခံမှုနဲ့ခီးတော်လက်မှတ်တွေထုတ်ပြန်ထားတဲ့အကြောင်းဇူလိုင်လအတွင်း VOE ကိုရှင်းပြခဲ့မှုပါတဲ့တစ်ချိန်လုံးကမြန်မာနိုင်ငံသားတွေဖြစ်ခဲ့ပြီးဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားပြီးဖြစ်စေသူတို့မြန်မာပြည်မှာမွေးတာမြန်မာပြည်မှာနေလာခဲ့တာမှန်မယ်ဆိုရင်စစ်ဆေးကြီးလက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုသမတ်ကြီးကရှင်းပြခဲ့တာဖြစ်ပါလေအခုမြန်မာနိုင်ငံသား28ယောက်လိုပဲကမ္ဘောဒီးယားနိုင်ငံသား30ကိုလည်းဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကနေရပြန်ပို့ခဲ့ပါလေခင်ဗျာ